American နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုသားညုံအောင်စီစဉ်နေဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခန်းကဏ္ဍပါ။ကာလုံလို့ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်းကောင်စီရဲ့အခန်းကဏ္ဍကိုချက်ထွင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရပြုချက်တွေလွှတ်တော်မှာရှိနေတယ်လို့ပဲ။လက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတမရော့ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူညွန်းကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့ပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ။ဟုတ်ကဲ့ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆိုပြချက်ပေါ့နော်ကြံ့ခိုင်ရေးပါတီနဲ့တမ်ဘရဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်အဓိကကျွန်တော်တို့သိထားရတဲ့အချက်အရဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွတ်တော်ဖြတ်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအဆိုပြချက်ကဘလို့ရွေချက်နဲ့ပြူတာလဲဒါကတမ်ဘရရဲ့ခံခန္ဓာကိုပိုပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြဲအမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျ
အဲကျွန်တော်ဘူးလေးဝေခံမယ်ဆိုလို့ကျင်တော့အဲ့လိုအဆူပြူတယ်ဆိုတော့ကျွန်တော်မသိဘူးဗျအ
ဲ့တော့ဒီအဆူပြူတဲ့အပေါ်မှာကျွန်တော်သိထားလောက်ကြန့်ခိုင်ရေးပါတီကလည်းပါတယ်တမရောကလည်းပါတယ်အဲ့တော့ဒီအဆူပြူနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘယ်လိုရှိလဲခင်ဗျအ
ဲနံပါတ်၁ကကျွန်တော်ဖြေခဲ့တယ်လို့ပဲအဆူပြူတဲ့ထဲမှာဟိုတော့လက်မှတ်ထိုးရတဲ့လူရှိတာကိုလက်မှတ်ထိုးရတဲ့လူတွေကမှဖတ်ရတာဗျကျွန်တော်ကလက်မှတ်ထိုးရတဲ့ထဲမှာမပါတဲ့ခါကျတော့ကျွန်တော်ကဖတ်လည်းမဖတ်လည်းရဘူးဒီဘုံအပြင်ပြောရမယ်ဆိုလို့ကျင်တော့ယူတာကဝေခံတာပါကျွန်တော်မသိဘူးလေအဲ့ဒါတော
့ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်ခုနကဒီကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတနည်းအရပဲတက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါတယ်ခင်ဗျာအဲ့တော့တက်မဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းတဲ့ပုံစံမျိုးသူတို့ပြောသွားပါတယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေနဲ့ဘယ်လိုမြင်လဲဒါတကယ်ထိခိုက်မှုရှိလားတက်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဟိုကာလုံကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းငါပေါ့ဒီပုံမှန်201မှာအဖွဲ့ဝင်70ဦးနဲ့ဖွဲ့ထားတာပေါ့ဗျာအဲ့တော့ကျွန်တော်ကဒီဦးသိန်းစိန်ဓမ္မရတာဝန်ယူတဲ့အချိန်တုန်းကအစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်ယူရတော့ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှစခေါ်ရလို့ကျွန်တော်မှတ်မိတယ်ပထမဆုံးခေါ်တဲ့ကာလုံကတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်လည်းမဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူးအဲ့မဲ့ဒုတိယအကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ဌာနမှာတောက်လျှောက်နေတဲ့ကာလတစ်လျှောက်တော့ကျွန်တော်ကာလုံတက်ခဲ့တယ်။တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ဒီကာကွယ်လူညိုရေးကိစ္စတွေမတော်ဘူးပေါ့ဗျာ။ဒါနဲ့ပုံပြီးတော့မှအရေးကြီးတဲ့စီးပွားရေးရအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံမှာဆွေးနွေးကြရှိပါတယ်။ဒါကြောင့်မလို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဟိုသူတို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်တဲ့အတွက်ကြောင့်မို့လို့တကယ်တော့ဟိုလိုအပ်တဲ့ mechanism တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးမချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူတည်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်မြို့သားလူကြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြောအမေရိကန်ပြည်ထောင်စုမှာလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့အယက်သားအုတ်ချုပ်တဲ့ရွက်ောက်ခံအယက်သားကကုစလေတွေအများစုပါဝင်တယ်တစ်ဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျာဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတမရော့ဘက်ကကုစလေ6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တမရော့ဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီချင်းဒီကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်းမြပါများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ကျွန်တော်ဒီတမစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ထမ်းနာမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံဆက်ခဲ့တဲ့ချိန်မှာတော့သူကအဲလူများချင်းမများချင်းတက်ဖက်ကများခြင်းအရက်ဖက်ကများခြင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကကတော့ကျွန်တော်တို့ကာလုံရဲ့လုပ်တဲ့သဘောတရားမှာကာလုံမလုပ်ခင်မှာတရက်သမုနှစ်ရက်ကြိုပြီးတော့မှတက်ဆိုင်ကကျွန်တော်တို့ကာလုံထဲမှာပါတဲ့ဝန်ကြီးဌာနတွေကနေပြီးတော့မှဒီ agenda တွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်တမန်တော်ကြီးကိုတင်ပြရတယ်တမန်တော်ကြီးကအဲ့ဒါတွေ collect လုပ်ထားတယ်ပြီးတော့မှအစိုးရအဖွဲ့ဒီအစည်းအဝေးကာလုံအစည်းအဝေးစပြီးဆိုတာနဲ့ကာလုံအစည်းအဝေးခန်းမှာလည်းတည်တံ့ရှိတယ်အဲ့ဒီအစည်းအဝေးစပြီးဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ဒ ညွှန်ကြုတ်ကနေပြီးတော့မှသူကအဲ့ဒီအဂျင်နာတွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့ခါကျတော့အဲ့ဒီအဂျင်နာတွေတိုင်းပဲဟိုတက်ဆိုင်ရဝန်ကြီးဌာနကထပြီးဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးဆိုကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့တော့မျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒီအားလုံးကဒါဝိုင်းဆွေးနွေးကြပြီးတော့မှသူတို့ဖြတ်တာတော့တမရကပဲဖြတ်လိုက်တာပဲအဲ့ဒါကိုကျွန်တော်မှတ်တမ်းတင်ထားတယ်အဲ့တော့ကာလုံရဲ့ဟိုဘာကောမလဲဒီအစီအွေးမှတ်တမ်းဆိုတာလေဆိုသူကတော့ပြီးချာရှိပါတယ်။ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးသူညွန်ရေးကိစ္စတွေကိုတည်င်းနေအကုန်လုံးစုံလုံးနေနေပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6 6ရောက်5ရောက်ဒီဟာကြက်တာမရှိပါဘူး။အဲ့တော့ကျွန်တော်ဖြည့်ဆွတ်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကျခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒုတိယဒီတက်တန်းမှာကျွန်တော်ကဥပဒေရဲ့ဒီသမရတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတယ်ပြန်လို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးလည်းလုပ်တယ်ဆိုပြီးတော့မှကာလုံခွဲ့ရဲ့မဟုတ်ပေမဲ့ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲချုပ်တဲ့လူလာပဲဆိုရဲချုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲ့ကြမလို့ဖိတ်ကြားလို့ရှိရင်လည်းတက်ရောက်လို့ရပါတယ်အဲ့တော့ဒီဟာကမဲခွန်းတာနဲ့မဆိုင်ပါဘူးအဲ့တော့ဒီအကြောင်းအရာတွေပေါ်မှာအခုတိရဲ့မြင်တဲ့ဟာတွေကိုလည်းဝင်ရောက်ပြီးတော့ဆွေးနွေးလို့ရပါတယ်အဲ့တော့ဟိုတခါမှတော့ကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အချိန်မှာတော့မဲခွဲရဆိုတော့တခါမှတော့မရှိဘူးအဲ့တော့မဲခွဲရဆိုတာမရှိဘူးမဲခွဲရဆိုတာမရှိတဲ့ကြောင့်မလို့6ရောက်ဖြစ်တယ်9ရောက်ဖြစ်တယ်ဆိုတာအဓိကမကြဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တချို့ဒီဥပရခိုင်လိုကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်သတိထားမိလားတော့တော့ဒီလုံအမျိုးသားလူမျိုးရေးကိစ္စရဆူပြီးတော့သူစီဝေးခေါ်တယ်နိုင်ငံတော်ဆင်စီဝေးခေါ်ပါတယ်တခြားခုနကာလုံးအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံးဆိုတဲ့နာမည်နဲ့ကာလုံးအစီဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ energy ဆူကလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလုံခြုံရေးနဲ့ပတ်သက်လို့တစုံတရာတက်ရောက်မှုတွေရှိနိုင်ပါလား
တော့အဓိကတော့ဟိုကာလုံးမခေါ်ရမယ်လေကာလုံးထဲမှာပါတဲ့လူတွေနောက်တစ်ခါဟိုplus ထပ်ပြီးတော့မှဆို invite ပေါ်တယ်နော်ဖိတ်ကြားထားတဲ့လူတွေပါတယ်ဆိုရင်အစည်းအဝေးလုပ်တယ်ဆိုရင်တော့ရေပုံအားဖြင့်တော့နိုင်ငံတော်ရဲ့ကာကွယ်ရေးလူညိုကြီးစားတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းမှာပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြတ်ထန်းထားတာကသာလို့ငါသာလေသူကအာဏိတင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံးလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာဏိတင်လို့တော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုပြောလဲမအောင်
ဟုတ်ကဲ့ကာလုံအာဏိတင်ဆိုတာဘယ်လိုသဘောလဲခင်ဗျနည်းနည်းလေးရှင်းပြလို့ရမလားအ
ဲ့တော့ကာလုံအာဏိတင်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲဆိုင်နေမယ်ဗျဖွဲ့စည်းပုံအခြေခံဥပဒေမှာတော့ तू ကဒီကာလုံကသူကလုပ်နိုင်တဲ့အချက်တွေရှိတာဟုတ်ဗျအဲ့တော့ဟိုကာလုံကလုပ်နိုင်တဲ့အချက်တွေရှိတယ်ဆိုကြောင့်မို့ဒီကာလုံကလုပ်နိုင်တဲ့အချက်တွေက तू ကဟိုအရေးပေါ်ဒီဘကလာဆိုင်ရာပြတ်ထန်းချက်များဆိုတာတည်ကျွန်တော်ဖွဲ့စည်းပုံချင်အမှုရဲ့အခက်ဆက်တင်မှာပါတယ်အဲ့ဒီမှာဆိုလို့ရှိရင်လေဟိုကကာလုံကတာဒီရေသူကပြတ်ထန်းနိုင်တဲ့ခါတွေရှိတယ်သမရကတည်းကလူလူမရတဲ့ခါတွေရှိတယ်ကာလုံခေါ်ပြီးကာလုံကမပြတ်ထန်းမရတဲ့ရှိတယ်အကြောင်းမလို့အဲ့ဒီဟာတွေအပေါ်မှာသူတို့နည်းနည်းလေးအစိုးရအနေနဲ့လည်းကုန်စမ်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ်အ
ဲ့တော့
ဒီနေရာမှာတော့ကုသညုံကြီးကျွန်တော်ဖြည့်စွက်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့တွေ့ကြရတော့ဗောဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသူကနိုင်ငံရေးဝန်ထမ်းအနေနဲ့တက်ရမှာအဲ့တော့သူရဲ့ protocol ကနောက်ကျနေလို့ဒါတွေကတော့ကလေးကလားအတွေးခေါ်ပြီးပါ။ဒါမှအားဖြင့်ကျပ်ပြီးတဲ့မှာလဲသမရထိကထိုင်တာပဲပြီးလို့ရှိရင်အတိုင်ပင်ခံကဒါဒုတိယနေရာထိုင်တာ။ဒါကြီးကကျွန်တော်တို့ကလူလဲမသိဘူးပြောစရာလည်းအကြောင်းမရှိပါဘူး။အဲ့တော့ဒီဟာကြတော့အဓိကမဟုတ်ဘူး။သူတို့ကာလိုအပေါ်မှာလက်ရှိအစိုးရရဲ့သဘောထားကတော့ကျွန်တော်မြင်တာကတော့ကာလိုဆိုတဲ့ရန်တရားကြီးပြည်ပုံချေရဦးတွေစာအုပ်စိမ်းမှာပါတယ်။ဒါပေမဲ့အဲ့ဒီရန်တရားအဲ့ဒီ mechanism ကိုအပြေအဝအသုံးမချနိုင်တာတခုတော့ကျွန်တော်ကစိတ်မကောင်းဘူ
းဟုတ်ကဲ့
ဒါပဲကျွန်တော်
ဟုတ်ကဲ့ဥမ္မမီလေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကျန်တဲ့ပင်တိုင်းဆွေးနွေးသူတို့ဒီကိုဖိတ်ခေါ်ကြင်ပါလေကျွန်တော်ဥစီသူအောင်မြေဖိတ်ခေါ်ကြင်ပါလေဥစီသူအောင်မြေခုနကဥမ္မမီပြောသွားတာလေကြားမိပါပါဥမ္မမီကလည်းရခင်ဥသိမ်းစစ်ဆိုးရလက်ထက်မှာကာလုံစီကူတွေမှာတက်ခဲ့တယ်လူဆိုတော့သူပြောသွားတဲ့ထက်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရင်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏိသင်တွေထိတိရောက်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်မှလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရဘက်ကလည်းပြောနေဒီပေါ်မှာဦးစီစုအောင်ရဲ့အမြင်ကိုကျွန်တော်ရေသုံးသိချင်ပါတယ
်ပထမတစ်ခုကအခုဒီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်ထားတာပေါ့နော် ထည့်ထားတဲ့ခါကျတော့အခု NLD အစိုးရကဒီကာလုံအစည်းအဝေးကိုမခေါ်ဘူးဒါပေမဲ့ကာလုံအစည်းအဝေးနဲ့အလားတူလည်းတူလိုက်တယ်ပို့ပြီးတော့မှပြည်စုံလည်းအခုတော့ကိုတားကြီးကိုပြောတဲ့ထဲမှာပါတယ်အစိုးရအဖွဲ့ရောသမ္မတရောအကုန်လုံးတက်မြောက်ကပ်ပြီးဒီကြိုးကိုပါတယ်အစည်းအဝေးကိုခေါ်ပြီးတော့မှအလုပ်လုပ်ခဲ့တာတွေလည်းရှိတယ်အဲ့တော့အဲကာလုံအစည်းအဝေးတော့မခေါ်ဘူးပေါ့နော်အဲ့တော့မခေါ်တဲ့ဟာနဲ့ပတ်သက်ရင်ကျွန်တော် NLD မဟုတ်တဲ့ခါကျတော့ NLD ကဘာလို့မခေါ်လဲဆိုတာကတော့ဒါ NLD ပါတီဝင်တွေပါဒီသူတို့ပဲပြောနိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်နားလေတော့က NLD အစိုးရ NLD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟုတ်ပုံမှန်လေးပြောရင်တော့အရင်ဒါဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘယ်လောက်ရာခိုင်နှုန်းထောက်ခံလဲဘာညာဆိုပေမဲ့ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောရဆိုရင်အခုပြည်သူလူထုအဆုံးချက်ကိုပြန်ခိုင်ယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါဒါခဏထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အစိမ်းထဲမှာဒီကုဏတော်က2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်နိုင်ငံဖို့ဟိုမသိတဲ့အထက်မှာကုဏတော်ကဒီကာလုံဖွဲ့စည်းပုံကလည်းတခုအပါဝင်ပဲအဲ့တော့တစ်ဖက်က NLD ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်။လိုက်လာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတာကမြို့သားကာကွယ်ရေးနဲ့လူမျိုးရေးကောင်စီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်။ဘယ်သူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲ့ဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲ။ဒုမုံဥပဒေတစ်ခုဆက်ပြီးတော့မှပြထားရမယ်။ဒီတိုင်းလုပ်ရမယ်ဆိုတော့ဥစ္စာမပါဘူး။ပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူမျိုးရေးပေးခြင်းနဲ့ဆိုရင်သမ္မတကဒါအတိအကျယူပြီးတော့မှဒါကလူမျိုးမျိုးပေးနိုင်တာရှိတယ်။တော့အရေးကြီးတာတစ်ချက်ကတော့အဲ့မှာဘာပါလဲဆိုတော့တမလောကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအဲကိုရတော်ကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါနိုင်ငံသမ္မတခန့်ရမယ်ဆိုတော့ဒီလောက်ပဲပါတယ်။ပါတဲ့ခါကျတော့လောဆယ် NLD ကနေပြီးတော့ဒီအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးတွေတွေမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ကျင်ခြင်းမရှိဘူး။အဲဒါပေမဲ့ကိုရတော်ကပြောသလိုပေါ့နော်။တမလောဘက်ကတော့အခုပြောလာတယ်။ပြောလာတဲ့ခါကျတော့ဒါကလည်းဟုတ်တယ်လားရှင်းလင်းဝဲမှာပြောတာအဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာတွေရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းလဲဘလို့ဘာညာဆိုတာဒီကာလုံစည်းဝေးထဲမှာကာလုံထဲမှာဆိုရင်တမတော်ကာကွယ်ရေးစည်းချုပ်လည်းပါတယ်ဒုသမ္မတတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်အပ်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမ္မတကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးမှာပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုဘာအကျိုးကြောင်းလဲကိုတော့ကပြောတဲ့ကာလုံအာနိစေလို့ပါလို့ကျွန်တော်သိတော့နားမလည်ဘူးဥမ္မမေပြောတာအဲပြီးတော့မှတော့အခုကာလုံကိုချဲ့ထွင်ဖို့ကိစ္စတွေကဥမ္မမေကတော့ကိုတော့ကသူပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့လွတ်တော်ထဲမှာအကုန်လုံးကိုလွတ်တော်အမတ်ဒီအကုန်လုံးဖျက်ဝေထားပြီးသားပဲဒီခံကျိုးကတင်သွေးတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမ္မမေလက်မှတ်မထိုးလို့သူမသိဘူးလို့တော့သူငြင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာလို့တော့ပါလာကြလဲဆိုတော့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ပတ်သက်ပြီးတော့မှအဲဒီဥစ္စာကပေါ့နော်ဟိုဗါလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်ပြီးတော့မှလွတ်တော်ကိုပေါ့နော်ပြန်ပြီးတော့မှအချက်သိမှုသိမသိနိုင်ငံတော်သမ္မတကိုအကြံပေးမဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုလည်းတော့ပြောတယ်ဥမ္မမြေပြောတယ်ဟိုမဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီဝင်အားလုံးကြီးဆန္ဒသဘောထားကိုအလေးထား၍အဆုံးချက်ကိုနိုင်ငံတော်သမ္မတကပေးရပြီတဲ့ဒါရောဒါအတီဖြစ်ပြီးတဲ့ဟာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နားလည်လို့ရတာကတော့ဒီခိုင်ဖြူပါတီနဲ့တမတော်ဘက်ကအလူဆန္ဒကအဲ့တိုင်းရှိနေတယ်ဆိုတဲ့သဘောပဲကာလုံချက်ထွင်ခြင်းနဲ့သဘောတစ်ခုကတော့တိုက်ပီစီမံအုပ်ချုပ်ရေးမှာဒီတမတော်ကဟိုကနတော်ကလို့ပေါ့နော်ဟိုရှင်ပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောတွေတွေ့နေရတယ်အဲ့ဒါကြောင့်ကာလုံကိုခေါ်ခိုင်းတဲ့သဘောပဲဥပမာဆိုရင်အခုဒရိလာရှင်လင်းဘက်မှာဆိုရင်ဘာပြောကြလဲဆိုတဲ့ခါကျတော့ကျုပ်ဘာလဲလုံချုံရေးညဉ့်ညဉ့်ရေးနဲ့ခြေဥပင်ခြေရေးဆွေးနွေးကြည့်နိုင်ရတယ်ဒါကြတော့ခြေဥပင်ခြေဆွေးနွေးကြည့်နိုင်ဖို့ဆိုရင်ဖြစ်တော်ထဲမှာဒါအဲ့ဒီကဥဆောင်ပြီးတော့မှလုပ်နေတယ်တမတော်လည်းပါတယ်အဲ့မှာဆွေးနွေးကြည့်လိုက်လို့ရတယ်လေ
ဒါနဲ့ပ
တ်သက်ရင်ဆိုလည်းဒီလိုပဲတမတော်ကိုယ်စီလေတရောဟုတ်ကဲ
့ဟုတ်ကဲ့ဥစီဒါနဲ့ပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အဲ့မှာသတိထားမိတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့ထက်မှာအဟိုတလောကဒီပြည်သူပါတီရဲ့ဥက္ကူကြီးဟာသတင်းတောက်တွေကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံချက်ဖြစ်တဲ့ဆိုရဲဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့လွှတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုလွှတ်တော်တွေပါထိတ်တိုက်တွေ့မဲ့စာတုံးဆန်းစုကြည်နဲ့တက်ကြုံနဲ့ကိုတိုင်ထိတ်တိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလားဒီလိုအမြင်နဲ့ပတ်သက်လို့ရောဥစုစောမျိုးဘယ်လိုမြင်ပါလဲအဲ
ကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟုတ်တယ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မှဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီ NLD နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတိဆောက်ခြင်းတဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှ တမတော်ကအခုပြင်လာတဲ့ဒီဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်ဟိုမြောက်ဘက်ကိုသွားနေတယ်အဲဆိုတဲ့ခါကျတော့ဒီဒီကုလားတော်ကလို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိဘဲနဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူးဒါအမှန်ကန်တဲ့ပြောဆိုချက်မဟုတ်ဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုမျိုးအခြေအနေတွေတွေ့နေရလေလေဒီကာလုံကိုခေါ်ဖို့ကိစ္စတွေပါတယ်ဆိုတဲ့ဥစ္စာကိုဒီ energy ဘက်ကလည်းစဉ်းစားမှာမဟုတ်ဘူးဒီသဘောကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော
်ပြည်စီရေးအတွက်ညှိနှိုင်းမှုတို့ရဲ့ပါများဆိုတော့ကိုတော့ကပြောသလိုပဲခြေဥပစီရေးနဲ့ပတ်သက်လို့တပ်မတော်ကဆွတ်တော်ထဲမှာဘလို့လေးယက်တည်နေတယ်လဲပြည်ထိုင်ပြောကဘလို့ယက်တည်နေတယ်ဆိုတာတတိုင်းတပြည်လုံးဒါသိနေတာပဲဆိုတော့ခါကြတော့ဒီအကြီးကိုအဲ့ဒီမှာအဆင်မပြေဘူးဟိုကိုတော့ကလို့ဖြစ်နေတယ်ဒါကိုကာလုံကဖြစ်တယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒါမှန်တဲ့ယူဆမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်ချိုလေးလိုင်းပေါ်မှာရှိလို့တို့အချိန်ပေးကြပါလေဥမောင်မြင့်နဲ့ဥစီသူအမည်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးဥညွတ်လှကိုဖိတ်ခေါ်ကြပါလေဥညွတ်လှတူတူတုံနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလက်တလောဖြစ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြည်စည်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ဖြတ်ရမလဲဆိုတဲ့နီလန်တကူအဖြစ်ကာလုံစီဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှားမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်မှုကာလုံကနေလွှမ်းမိုးတိုက်ဖြတ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါချက်သိမ်းမှုစီစဉ်လာတာဖြစ်ပါတယ
်ဟုတ်ကဲ့
ဒါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အကြံစီဖြစ်ပါတယ
်ဟုတ်ကဲ့ဦးညလိုက်ကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှစ်တူဖိတ်ခေါ်ကြပါလေဦးတန်းမောင်တို့တို့ဆွေးနွေးမေးမြန်းလို့ရပါတယ်
အာ
ဟုတ်ကဲ့ဦးညလိုက်ပြောတော့လားအမှန်ပါလေကွာဒီဒီစစ်စင်းကိုဖြစ်တတ်တာဦးနေဝင်တဲ့ခါတော့အဲ့လောက်မဆိုးသေးပါဘူးအခုကစင်ကံဦးလူပြင်းနေတာဖြစ်တတ်ကမရရနိုင်နဲ့ဖြတ်တာပါဒီကာလုံခေါ်ဖို့တဲ့တောင်ဆန်းစုကြည်ဆွေးနွေးမှုလည်းမပြောနဲ့လွတ်တော်ထဲမှာတော့ဆွေးနွေးလို့မရတာတောင်ဆန်းစုကြည်ဟိုကာလုံခေါ်ပြီးဆွေးနွေးမှုလည်းရှိတော့ရှိပြန်တော့သူတို့အဆင်မပြေတာရှိအောင်က
ဟုတ်ကဲ့
တော့ပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဥမောင်မြင့်ကိုပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ခုနကဥစီသူအောင်မြင့်ရဲ့ပြောသွားတဲ့စကားတွေပေါ်မှာဥမောင်မြင့်ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသရရှင်တွေပြောတဲ့အထက်မှာလည်းဒီကာလုံကုလို့ချက်ထွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးဖို့ကြိုးစားရဲဆိုတဲ့အမြင်လေးတွေရှိတယ်ဥမောင်မြင့်ဒါနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ကျွန်တော်နံပါတ်1ကတော့ဥတည်သူအောင်မြင့်ပြောတဲ့ဟာပေါ့လေအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥတွေကဟိုတမတော်စိုးရလက်ထက်မှာဆွဲတယ်ဆိုတော့မှန်တယ်ဒါပေမဲ့ကုသတယ်ရီနဲ့ဒီကျွန်တော်တို့လူလူသားဖြစ်ရမှာပါတဲ့ကုသတယ်ရီနဲ့ပညာရှင်တွေဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ဗက်ဆန္ဒလုပ်တဲ့ခါမှာ92.4%ခံတော့ထောက်ခံတယ်ဆိုတော့ဒါဟာ recorded ပဲဒါကိုငြင်းလို့မရဘူးအဲ့လိုမျိုးငြင်းတယ်ဆိုလို့ရှိရင်တော့ကိုယ်စီသူအမိအဲ့ဒါဆိုရင်2015ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကဒါပေမဲ့ကျွန်တော်တို့2015ရွေးကောက်ပွဲမှာ NLD နိုင်ငံဆိုတာကိုလက်ခံတယ်လက်ဆိုင်နိုင်ငံဆိုတာလည်းလက်ခံတယ်ဒါပေမဲ့ပြည်ပေါ်အခြေခံဥပဒေကိုကျွန်တော်တို့ဒီ reference လုပ်တဲ့အချိန်တုန်းကတော့ကုသနေပတ်မှာ၄ချက်ခိုင်တုန်းကမေးပေးတဲ့လူတွေရဲ့ဒီလောက်ရခိုင်တုန်းကထောက်ခံရတယ်ဆိုတာတော့လက်မခံလို့မရဘူးဒါဟာကိုကျွန်တော်နံပါတ်1ပြောချင်တာပေါ့နော
်
အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကာလုံခေါ်တာကပြည်သူ့အခြေခံဥပဒေပြင်ဖို့စသည်အပြင်ဒီလိုခေါ်ကဥကိုကြီးတို့ပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူး။ဖွဲ့ကာလုံကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်တရားလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။သို့တော့အခုကနိုင်ငံတော်တဝမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိဟောအနောက်ကိုတောင်ဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင်geopolitics ya ကျွန်တော်တို့ကိုသူကအခုလုံးဝိုင်းပြုံလာတာကျွန်တော်တို့ကဆုံချက်ကြနေတယ်ပေါ့အဲ့လိုအခြေအနေမျိုးမှာသမ္မတကိုနိုင်ငံတော်အတိုင်းအမြံကိုကျန်တဲ့ဒုတိယသမ္မတတယောက်ကိုကျန်တဲ့လူတွေကိုအခုလုံးကတကယ်တော့ပြောမယ်ဆိုလို့ရှိရင်ပညာတွေတက်ကြပါလိမ့်မယ်ဒါပေမဲ့လည်းစည်ရည်မြေနိုင်ငံရေးမြေဒီဟာတွေပေါင်းစုံပြီးတော့မှကျွန်တော်တို့ခေါင်းကြီးကြီးနဲ့လူတွေ7ယောက်ပါတဲ့လူတွေကဖလေကြရင်းနဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းတိုင်းပြည်အတွက်ဟိုကာကွယ်ရေးအတွက်လူကြုံရေးတွေအကျိုးရှိရာရှိကြောင်းကိစ္စတွေကိုဘာကြောင့်မလုပ်ချင်တာလဲတော့ဒါကိုကျွန်တော်ပြောချင်တာအဲဆိုသောသောကဥတန်းမောင်တို့ကျန်တဲ့လူတွေပြောတဲ့မဲခွဲ့မဲဆိုတော့ဒါတော့ကျွန်တော်မပြောတော့ဘူး
ဟုတ်ကဲ့ခုနကလည်းဆွေးနွေးပြီးပါဟုတ်ကဲ
့ဒီကကျင်းပြောလို့ရှိရင်ကျွန်တော်ကခက်နေနေပြောရမယ်ဆိုလို့ချင်းလမ်းပြီးစကားပဲကြမဲမခွဲ့ပါဘူးဆိုတော့ကျွန်တော်ကအထောက်အထားနဲ့ပြောထားပြီးကာလုံးကမဲခွဲ့ခဲ့တယ်ဆိုတာရှိလို့ချင်းကျွန်တော်ကိုပြောကျွန်တော်ဒီညမှာဟိုလက်သိခံသွားမယ
်မဲ
ခွဲ့ပါဘူးပြောတော့မဲခွဲ့မယ်လို့ပြောတော့ဒီလူတွေအကြောင်းကိုကျွန်တော်ကတုံ့ပြန်စရာအကြောင်းကိုမရှိဘူး
ဟုတ်ကဲ့ပါခင်ဗျာဟုတ်ဥပ
BBC ကိုလည်းကျွန်တော်ပြောချင်တာခင်ဗျားတို့အခုလို ဟိုဘက်ကမှတော့တာချင်းနေနဲ့ဖိတ်ခေါ်တဲ့အခါမှာနည်းနည်းဂုံဒီရှိရပြီဖိတ်ခေါ်ပ
ါဟုတ်ကဲ့ဒ
ီမရှိရပြီဖိတ်ခေါ်လို့ရှိရင်အဲ့ဒါကိုဒီပေါက်တက်ကြရကြိုးလို့ရှိရင်ကျွန်တော်တို့ကတုံ့ပြန်ပြောရတဲ့အခါကျတော့ဘာဖြစ်လဲပြောတော့မြင်လည်းမမြင်ရဘူးဆိုတဲ့အခါကျတော့တော်တော်ပြောရခဲ့တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့က VOA ရပါဟိုကူဥပောင်မြေပြောတာ DVB ရဖြစ်နေလို့ဟုတ်ကဲ့
ဟုတ်ကဲ့ဆက်ဆံပါတယ
်ဟုတ်ကဲ့ကျွန်တော်ဥပောင်မြေခဏလေးကျွန်တော်ဟိုဟာဦးစီးသောမြို့ကိုပြန်ဖိတ်ခေါ်ကြင်ပါလေခုနကကျွန်တော်အချိန်လက်နဲ့စစ်ကန်ဒီလို့ဥမောင်မြို့ခုလို့ပြောပြတာကျေးဇူးပြားကြင်ပါဦးစီးသောမြို့ခုနကဥမောင်မြို့ပြောသွားတဲ့အထဲမှာပါပါတယ်ကာလုံကအဓိကတော့ဒီဒေသကကိစ္စတွေမှာလုံခြုံရေးအရာမြို့သားလုံခြုံရေးအရာကိစ္စမှာစဉ်းစားချက်ဆိုလို့ရှိရင်တက်ကရဲ့စဉ်းစားချက်ပူပါဖြစ်တယ်ဆိုရအားသာချက်လူတယ်ဆိုတဲ့ဟာမျိုးသူပြောသွားပါတယ်ဦးစီးသောမြို့ရဲ့အတုံပြန်ချက်သိကြင်ပါလေအဲ
ဒီဟာနဲ့ပတ်သက်ရင်ခုနကတော့ပြောသလိုပဲဟိုဘာကြောင့်ဒီ7ယောက်ဖြစ်ရတာလဲအဲ့တော့တကယ်တကယ်ကြားတဲ့ခါကျတော့ဟိုပြီးခဲ့တဲ့ရခိုင်အရေးဒီပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောအခုနကတော့လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအစည်းအဝေးတွေဒါလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုရင်ပိုးတော်တာပြီးတော့ဟိုပြည့်စုံအောင်ပဲတော့အဲ့လိုအစည်းအဝေးတွေရှိနေပြီဆိုရင်ဒါကာလုံကိုခေါ်စီဖြစ်စီမခေါ်စီဖြစ်စီဒါဘာမှဟိုတိတ်ပြီးတော့လိုအပ်ချက်မရှိပါဘူး။နောက်ခုနကတော့ပြောသလိုပေါ့အဲဒီကိုယ်တော်ကဒီဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုငင်းတို့တစ်ခါပြန်ပြီးတော့ဖြစ်နေဦးမယ်။ဟိုတော့ကမဲထဲခဲ့တယ်ဒါဘယ်လောက်မှလုခဲ့လဲဆိုတော့ဥစ္စာကဒါလည်းတော့ဒီလိုပဲပြောရင်တော့ကိုယ်တော်ကပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတာဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါယူငင်းပယ်နေရတယ်လဲပေါ့နော်။အဲဒီသဘောပဲပြောဖို့ရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အတိုင်းရဲ့လီလိုက်စီစဉ်အချိန်စစ်တော်လို့ပါပါဝင်ဆွနေပြီးတဲ့ဒီကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဒီကုစလေဥမောင်မြစ်ကိုရောတရင်တောက်ဦးစီစီအောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်။တော်ရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာခွင့်ပြပါခင်ဗျာ။